အမေရိကန်ပြည်ထောင်စုဝါရှင်တန် DC အခြေစိုက် VOA အတန်နှင့်ဌာနဝန်ထမ်းတွေထဲမှာ COVID-19 ရောဂါကူးစက်ခံရသူတဦးတွေ့ရှိခဲ့ကြောင်း VOA ပြည်သူ့ဆက်ဆံရေးဌာနကမတ်လ20ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ဝန်ထမ်းဟာမတ်လ17ရက်နေ့ထိရုံးမှာအလုပ်လုပ်နေချိန်ဖြားနာလာတဲ့အတွက်အင်ကိုချက်ချင်းပြန်သွားခဲ့ပြီးနောက်တရက်မှာပဲဗိုင်းရပ်စ်ကူးစက်ခံရမှုရှိမရှိစစ်ဆေးခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုတော့သူ့အခြေအနေပြန်လည်ကောင်းမွန်လာနေပြီနဲ့ဗိုင်းရပ်စ်ကိုအခြားသူတွေကူးစက်မှုမရှိအောင်တဦးတွေတိတက်ခွဲထားတယ်လို့ဆိုပါတယ်။ VOA တာဝန်ရှိသူတွေဘက်ကလည်းအဲ့ဒီဝန်ထမ်းမှာဗိုင်းရပ်စ်ကူးစက်ခံရမှုရှိမရှိအဖြစ်မထွက်ခင်ကတည်းကရုံးထဲမှာကြိုတင်ကာကွယ်ရေးအစီအစဉ်တွေနဲ့မြင်းမြန်ဆန်းဆန်းတက်တက်မမတ်ဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်။ VOA ရဲ့မိခင်အဖွဲ့အစည်းဖြစ်တဲ့ USAGM ခေါ် American Drain Agency ဖွဲ့ကြီးကလည်းဖြားနာတဲ့ဝန်ထမ်းတွေအလုပ်ချားလာတဲ့ဝန်ထမ်းအလုံးလုံးသွားတဲ့နေရာတစ်လျှောက်ပိုးသက်စည်းရည်တွေအသေးစားဖြန်းပြီးတန်ရှင်းလုပ်ခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ BOE ဝန်ထမ်းတွေရဲ့ကျန်းမာရေးနဲ့လုံခြုံရေးအတွက်ဗိုင်းရပ်စ်ကာကွယ်ရေးအစီအစဉ်တွေကိုလိုအပ်တယ်လို့တိုးမြင့်ဆောင်ရွက်သွားမှာဖြစ်တယ်လို့ဝန်ထမ်း80ရာခိုင်နှုန်းကျော်ဟာလဲတယ်လီဝေါ်လို့ခေါ်တဲ့အိမ်တွေကအိမ်ကနေအလုပ်လုပ်နေကြပြီဖြစ်တယ်လို့ VOA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ COVID-19 ရောဂါကာကွယ်ရေးနည်းလမ်းမှန်သမျှလိုက်နာကြဖို့နဲ့လူလူချင်းတိုက်ရိုက်ထိတွေ့ဆက်ဆံမှုကိုရှောင်ရှားဖို့လည်းအဲ့ဒီထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်ရှင်။